မင်္ဂလာပါခင်ဗျာတော်တော်ရှင်တွေအခုနားဆင်နေရတာကတော့ VOA American အသံဖြစ်ပါတယ်အင်္ဂါနေ့မနက်ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ32 kHz 633ညာလိုင်းဒိုမီတာ40 kHz 6433ညာလိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတင်ဆက်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့စီးပွားရေးနဲ့သုတဆုံးလင် American တခွင်ကဏ္ဍတို့ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်စီးပွားရေးကဏ္ဍမှာတော့
ဒီမှာကျွန်တော်တို့ကဘာလို့လဲဆိုတော့ SME ရဲ့ capital investment ပေါ့နော်ဟို capital လို့ရဲ့နောက်ကနော
်ဟိုဂျာမနီကမြန်မာကိုစီးပွားရေးအရဘယ်လိုကူညီပေးမလဲဆိုတာနားဆင်ရမှာပါအခုတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါနဲ့စပါမယ်ဦးစံမိုးဝေတင်ဆက်ထားပါတယ
်ပထမဦးဆုံးတင်ပြခြင်းတဲ့အကြောင်းအရာကတော့ Bangkok Post သတင်းစာမှာ No Fear of Al Qaeda ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ editor အဘော်ပဲဖြစ်ပါတယ် Al Qaeda အကြမ်းဖက်အဖွဲ့အစည်းကအိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေမှာသူ့ရဲ့အဖွဲ့အစည်းတွေဖွဲ့စည်းလိုက်ပြီလို့ပြောဆိုလိုက်တဲ့အပေါ်အလေးနဲ့ထားရပါလိမ့်မယ်ဆိုပြီးအစချေရေးသားထားပါတယ်။ဒီအကြမ်းဖက်အဖွဲ့အစည်းရဲ့တရားဝင်ခေါင်းဆောင်ဖြစ်တဲ့အိုင်မန်အယ်ဇာဝါဟရီကဒေသအသစ်တွေမှာတိုက်ခိုက်မှုတွေပြုလုပ်ဖို့ဆုံးဖြတ်လိုက်ပြီလို့ကြေညာခဲ့တာပါ။ပါကစ္စတန်အကြမ်းဖက်ခေါင်းဆောင်တယောက်ကိုအယ်ခိုင်ဒါအဖွဲ့ရဲ့တောင်အာရှဌာနခွဲအကြီးအကဲဖြစ်ခန့်အပ်လိုက်ပါတယ်။ဒါဟာဒီဒေသအပေါ်အကြမ်းဖက်မှုတွေချင်းချောက်မှုတွေအစစ်မှန်ဖြစ်တယ်လို့အယ်ခိုင်ဒါအဖွဲ့အတွက်လည်းမကောင်းတဲ့သတင်းဖြစ်ပါတယ်။အယ်ခိုင်ဒါအဖွဲ့ဟာမြန်မာနိုင်ငံအတွင်းမှာလှုပ်ရှားမှုတွေလုပ်တော့မယ်လို့ကြေညာလိုက်ပေမဲ့တိတ်တော့အစမ်းတကြေမဟုတ်လာပါဘူးဆိုပြီးတော့ရေးသားပါတယ်။အယ်ခိုင်ဒါအဖွဲ့ဟာ ASEAN ဒေသအတွင်းဝင်ရောက်လှုပ်ရှားနေတာဟာနှစ်ပေါင်း20လောက်ရှိနေပါပြီ။အရင်ခေါင်းဆောင်ဟောင်းအိုစမာဘင်လာဒင်လက်ထက်ကတည်းကဖိလစ်ပိုင်နိုင်ငံမှာလှုပ်ရှားနေခဲ့တာဖြစ်တယ်လို့အခုလောလောဆယ်မှာလည်းဖိလစ်ပိုင်နိုင်ငံတောင်ပိုင်းကအကြမ်းဖက်မှုတွေပြန်ပြီးဆွဲတာတွေစတာတွေလုပ်နေတဲ့အဘူဆာယက်အဖွဲ့ကိုကြိုးကင်နေတဲ့သူဟာဘင်လာဒင်ရဲ့ရောက်ဖတ်တော်ဆက်သူဖြစ်တယ်လို့ထောက်ပြထားပါတယ်။ဘင်လာဒင်အယ်ဇာဝါဟရီနဲ့တခြားအစ္စလာမစ်စစ်သွေးကြွတွေဟာမလေးရှား၊စင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံတွေမှာအဖွဲ့ဝင်အသစ်တွေစုဆောင်းခဲ့ကြတယ်လို့ရေးသားထားပါတယ်။ဒေသအတွင်းမှာအယ်ခိုင်ဒါအဖွဲ့ဝင်တွေမြုပ်နှံထားပြီးပြီလို့အယ်ဇာဟာဝရီပြောတိုင်းထိတ်ထိတ်ပြပြဖြစ်သွားစရာမလိုပါဘူး။အရှိအလေပိုင်းမှာ IS အစ္စလာမစ်စစ်သွေးကြွအဖွဲ့တွေအရှိန်အဟုန်နဲ့ထင်ပေါ်လာချိန်မှာဒဇထဲဒဇဩဇာကျဆင်းလာတဲ့အယ်ခိုင်ဒါအနေနဲ့သူ့ဘော်အာယုံဆိုင်အောင်ထားလို့တာပါဟိုးအရင်တုန်းကလည်းအင်ဒိုနီးရှားကဂျမားအစ္စလာမီယာဖွဲ့ဟာသူတို့အင်အားကိုမင်ဒနောက်ကနေထိုင်းနဲ့မလေးရှားနေဆက်မှာရှိတဲ့ပတာနီကတဆင့်မြန်မာနိုင်ငံစီကိုချက်ထွင်ဖို့စိတ်ကူးရင်ခဲ့ပူပါတယ်အယ်ဇာဝါဟရီရဲ့ချင်းချောက်မှုဟာအစ်စ်အဆန်းတော့မဟုတ်ပါဘူးစသဖြင့်ရေးသားထားပါတယ်အပြည့်အစုံကို bangkokpost.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
နောက်ထပ်တင်ပြခြင်းတဲ့အကြောင်းအရာကတော့ Swiss Info SWI online မှာဖတ်ရှုရတဲ့ဆောင်းပါးဖြစ်ပါတယ်မြန်မာ President's calls for patience and persistence ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတာပါသမ္မတဦးသိန်းစင်ဟာဆွစ်ဇာလန်နိုင်ငံကိုရောက်ရှိစဉ် Swiss Media တခုနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာမြန်မာနိုင်ငံမှာစစ်တပ်ကအဓိကကျတဲ့ခန်းကဏ္ဍကိုယူထားတာနဲ့ပတ်သက်ပြီးတော့ကာကွယ်ပြောဆိုသွားခဲ့တာပါမြန်မာနိုင်ငံကဒီလွှတ်တော်ထဲမှာအမတ်နေရာရဲ့25ရာခိုင်နှုန်းကိုစစ်တပ်ကယူထားတာပါဆိုပြီးတော့အစချီအဲ့ဆောင်းပါးမှာရေးပါတယ်မြန်မာနိုင်ငံဟာမှန်ကန်တဲ့လမ်းကြောင်းပေါ်မှာရောက်နေပြီးတော့မြန်မာနိုင်ငံသွားနေတဲ့ပြည်ပြင်ပြောင်းလဲရေးလမ်းကြောင်းအပေါ်မှာစစ်ကောင်းဆောင်တွေကကောင်းကောင်းသဘောပေါက်ပါတယ်လို့ပြောတဲ့အကြောင်းကိုရေးသားထားပါတယ်မြန်မာနိုင်ငံမှာအကြီးမားဆုံးအောင်မြင်မှုဟာနှစ်ပေါင်း60ကြာဒီပြည်ရင်းပြည်ပခါလေးပါဝင်ခဲ့ကြတဲ့လက်နက်ကင်သဘုံတပ်ဖွဲ့ဘောင်းဆောင်နဲ့ပြစ်ခတ်ရက်စဲရေးသဘောတူညီမှုတွေရခဲ့တာဖြစ်တယ်ဆိုပြီးတော့သမ္မတဦးသိန်းစင်ကပြောဆိုတဲ့အကြောင်းရေးပါတယ်အားလုံးပါဝင်တဲ့နိုင်ငံရေးလုပ်ငန်းစဉ်တစ်ခုဖြစ်ပေါ်ဖို့လည်းသူကြိုးစားနေတယ်လို့ဆိုပါတယ်အကြောင်းမျိုးမျိုးနဲ့ထိန်းသိမ်းထားတဲ့အကျဉ်းသားတွေကိုလူချင်းချမ်းသာခွင့်ပေးပြီးတော့ဒီအခု solution တချို့ဟာနိုင်ငံမှာပါဝင်လှုပ်ရှားနေကြပြီလို့လည်းဦးသိန်းစင်ကပြောထားပါတယ်တဲ့။ဒါပေမဲ့လည်း Nobel ညီညာရေးဆုရှင်ဒေါက်ဆန်းစုကြည်အနေနဲ့နိုင်ငံသားကိုလက်ထပ်တဲ့အတွက်သမရအဖြစ်နဲ့ဝင်ရောက်ရှင်ပြိုင်ခွင့်မရှိဘူးဆိုတာကိုထောက်ပြတဲ့နေရာမှာတော့ဦးသိန်းစင်ကဘသူမဆိုဝင်ရောက်ရှင်ပြိုင်ခွင့်ပေါ်မှာဟန်တာမှုမျိုးမရှိသင့်ဘူးလို့သူအနေနဲ့ထင်တဲ့ကြောင်းအခြေခံဥပဒေကိုပါလီမန်ဓမ္မမဟုတ်ဆန္ဒခိုင်ဘွဲကနေတဆင့်ပြင်ဆင်နိုင်တာကိုလည်းအတိအလင်းဖော်ပြထားတာကြောင့်သူအနေနဲ့ဒီဥပဒေနီလန်းတကြပြင်ဆင်တဲ့ကိစ္စကိုစံ့ညင်စရာမရှိပါဘူးလို့ပြောသွားခဲ့တဲ့အကြောင်းရေးသားထားပါတယ်။အသက်69နှစ်အရွယ်ရှိဖြစ်တဲ့ဒီမြန်မာသမ္မတကိုနောက်တစ်ကြိမ်သမ္မတရာထူးအတွက်ဝင်ရောက်ရှင်ပြိုင်အောင်လားလို့မေးမြန်းထားရမှာတော့ဦးသိန်းစင်ကအမှန်တိုင်းပြောရရင်တော့သူအနေနဲ့အနားယူကျင်နေပြီဖြစ်တဲ့အကြောင်းဒါပေမဲ့လို့တိုင်းပြည်နဲ့ပြည်သူလူထုအတွက်ဘယ်လိုလုပ်ရင်အကောင်းဆုံးဖြစ်မလဲဆိုတာကိုထည့်စဉ်းစားရမယ်လို့ပြောသွားတဲ့အကြောင်းအဲ့ဒီမှာရေးသားထားပါတယ်ခင်ဗျာ။အပြည့်စုံကတော့ swissinfo.ch မှာဖတ်ရှုနိုင်ပါတယ်။
ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြကြတာဖြစ်ပါတယ်။အခုအလှည့်ကြတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ပြပါမယ်။ဒေါ်လာလာတန်းက George Crow နဲ့အတူတင်ဆက်ထားတာပါ။
မနေတင်ပြမယ် EDM အသုံးကတော့
tip one's hand
ဖြစ်ပါတယ်စာလုံးပေါင်းက TIP tip ကဒီနေရာမှာလက်ဖျားနဲ့လှစ်ပြတာကိုဆိုလိုပြီးတော့ကရိယာ verb အဖြစ်အသုံးပြုထားတာဖြစ်ပါတယ် ONE apostrophe S one's ကတူတယောက်ရဲ့ HAND hand ကလက်ဆိုတော့စပတ်ထူရဲ့တိုက်ရိုက်ဒီပဲကတော့လက်ဖျားလှစ်ပြတာပေါ့ဒီတော့ကဖဲကစားရကနေဆင်းသစ်လာတာလို့ဆိုပါတယ်ဖဲတွေကင်ထားတဲ့လက်ကိုလှစ်ပြလိုက်မယ်ဆိုရင်တခြားကိုနဲ့ကစားတဲ့လူတွေဟာကိုယ့်ဖဲကိုမြင်ကုန်ကြမှာဖြစ်ပါတယ် idiom ဆိုတဲ့သဝိုက်ဒီပဲကလည်းကိုယ့်စိတ်ထဲရှိတာရှုပ်ဝဲထားတာကိုထုတ်ပြောလိုက်တာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာလည်းစကားများများပြောရင်အဲ့ဒီပြောတဲ့စကားထဲမှာမပြောတင်တာတွေရောပါသွားတဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John don't talk a lot at the meeting you'll tip your hand
Johnny စီဝေးပွဲမှာသိအာမချောင်းနဲ့ခင်မမပြောတင်တာတွေထည့်ပြောမိလိမ့်မယ်လို့ထည့်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John don't talk a lot at the meeting you'll tip your hand
ကိုစိတ်ထဲရှိတာရှုပ်ဝဲထားတာကိုထုတ်ပြောလိုက်တာဆိုရင်ဘယ်လိုပြောမလဲ
Tip one's hand
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းနဲ့ George Crow တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးနားဆင်ရမှာကတော့စီးပွားရေးကဏ္ဍဖြစ်ပါတယ်ဂျာမနီမြန်မာတန်တမန်ဆက်ဆံရေး260ပြည့်အထိမ်းအမှတ်နေနဲ့ဂျာမနီနိုင်ငံခေါင်းဆောင်တွေရဲ့ဖိတ်ကြားချက်အရသမရဦးသိန်းစိန်ဟာဂျာမနီနိုင်ငံကိုတွားရောက်လဲပတ်ခဲ့တယ်လို့အခြားဥရောပနိုင်ငံတွေဖြစ်တဲ့ဆွစ်ဇာလန်နဲ့နယ်သာလန်နိုင်ငံတွေလိုလည်းတွားရောက်ခဲ့ပါတယ်။ဂျာမနီနိုင်ငံခီးစဉ်အတွင်းမှာတော့မြန်မာနိုင်ငံအပေါ်အကူအညီတွေပို့ပြီးပေးမယ်ဆိုတဲ့ဂျာမနီခေါင်းဆောင်တွေကကတိပြုပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံအပေါ်ဘလို့အကူအညီတွေပေးမှာလဲဆိုတဲ့အကြောင်းအခုတစ်ပတ်စီးပွားရေးကဏ္ဍမှာကိုအောင်အောင်ကတင်ဆက်ထားပါတယ်
မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ထောက်ပံ့ကူညီမှုတွေဆောင်ရွက်ပေးသွားမှာဖြစ်ပြီးယင်းနှမြုပ်နယ်မှုတွေလည်းတိုးလှုပ်သွားမယ်အကြောင်းဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲကပြောဆိုလိုက်ပါတယ်။ဂျာမနီနိုင်ငံကိုအလဲအပတ်ရောက်ရှိနေတဲ့မြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံပြီးနှစ်နိုင်ငံခေါင်းဆောင်တွေပူးရဲကျင်းပတဲ့စက်တင်ဘာလ3ရက်နေ့ကသတင်းစာရှင်းလင်းပွဲအတွင်းမှာဂျာမန်ဝန်ကြီးချုပ်ကအခုလိုပြောဆိုခဲ့တာပါ။
Meine Damen und Herren, ich möchte Herrn
Chimano Chamlinengan, die Brau Mianengan, Tauka Abi Bade, Aku Jamen Tamara, Gani, Brau Mianengan, Tua Birode, Tua Leba Kebiro, Goethe Institute, Huma Puinke Bade, Nabro Sivai Sayamale, Atudu Supa, Uba Biro Lukainari, Sibare, Nabro.အခုမြန်မာနိုင်ငံရဲ့စီးပွားရေးဖြိုးတိုးတက်မှုအတွက်လည်းကျမတို့ဂျာမနီနိုင်ငံနေပြီးတော့ထောက်ပံ့ပေးဖို့ရှိပါတယ်
။ဝန်ကြီးချုပ်မာကဲလ်စကားပြန်ကနေတဆင့်အခုလိုပြောသွားတာပါ။အရင်စစ်အစိုးရဆက်ဆက်လက်ထက်စီးပွားရေးအရာလာရောက်ရင်းနှီးမြှုပ်နှံခဲ့သူတွေအပေါ်သူတို့ရဲ့လုပ်ငန်းရင်းနှီးမှုတွေနဲ့ပတ်သက်ပြီးအာမခံချက်အသေးချာမရှိခဲ့တဲ့အတွက်နိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံသူတွေအခက်ကြုံတွေ့ခဲ့ရပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းလဲတချို့ဖြစ်ပေါ်လာခဲ့ပြီးတဲ့နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍဘက်မှာပါနိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံမှုတွေရှိလာပါတယ်။သမ္မတဦးသိန်းစိန်နဲ့ဂျာမန်ဝန်ကြီးချုပ်မာကဲရိုရဲ့တွေ့ဆုံပွဲအတွင်းရင်းနှီးမြှုပ်နှံသူတွေရဲ့စီးပွားရေးလုပ်ငန်းတွေအပေါ်လုံခြုံစိတ်ချရမယ့်အာမခံချက်မျိုးပေးဖို့ကိုလည်းဝန်ကြီးချုပ်မာကဲလ်ကအလေးပေးပြောဆိုခဲ့ပါတယ်။တစ်ဆက်တည်းမှာပဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးအရာပြောင်းလဲမှုတွေဖြစ်ပေါ်လာတဲ့အချိန်ထဲမှာမြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ဒေတာရင်းနိုင်ငံတွေအပါအဝင်နိုင်ငံတကာနဲ့ဆက်ဆံမှုတွေတိုးမြင့်လောက်ကင်လာကြပါတယ်။ဒီနေရာမှာစီးပွားရေးပြုပြင်ပြောင်းလဲမှုအတွက်အခြေခံအုတ်မြစ်ဖြစ်တဲ့အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေရဲ့အခန်းကဏ္ဍဟာအဓိကကြားတဲ့နေရာမှာရှိနေတာပါ။အခုအခါမှာအမေရိကန်ပါဝင်နိုင်ငံတချို့ကဒီအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေအပေါ်သင်တန်းပေးတာမျိုးပါဝင်တခြားကူညီမှုတွေလည်းပေးနေပါတယ်။ဂျာမနီမှာနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံခြင်းအတွင်းမှာလည်းဒီအသေးစားနဲ့အလက်စားလုပ်ငန်းတွေအပေါ်ဂျာမနီအနေနဲ့ကူညီပေးသွားမယ်ဆိုပြီးဝန်ကြီးချုပ်မာကဲလ်ကပြောဆိုခဲ့ပါတယ
်ဂျာမနီနိုင်ငံနေပြီးတော့လေကမ္ဘာတီတွေအများကြီးရှိပါတယ်ဟိုမြန်မာနိုင်ငံမှာသွားပြီးတော့ရင်းနှီးမြှုပ်နှံမှုအတွက်ကိုဥပမာဂျာမနီနိုင်ငံနေပြီးတော့ဆိုလို့ရှိရင် ကိုလေကိုရာနဲ့ပတ်သက်ပြီးတော့ထုံစဲတူပါလို့ဒါမလို့ရှိရင်အဝိရှောစဲတူဆက်ပြီးမှုနဲ့ပတ်သက်တဲ့ပစ္စည်းတွေကိုလည်းဂျာမနီနိုင်ငံမှာတွားပြီးတော့မှတင်ပြပြီးတော့အကူအညီပေးဖို့ကျွန်တော်ထင်တယ်နှစ်နှစ်အတွင်းမှာအများကြီးဒီဆက်ပြီးမှုပိုင်းဆိုင်ရာကိုလည်းအကူအညီထောက်မှပေးနိုင်ပြီ
။သမရဦးတင်စင်ဟာနှစ်ပေါင်း30အတွင်းဂျာမနီနိုင်ငံကိုပထမဆုံးလာရောက်တဲ့သမရလည်းဖြစ်ပါတယ်။နိုင်ငံဆက်ဆံရေးအပြင်စီးပွားရေးကဏ္ဍမှာလည်းတိုးမြင့်လှုပ်ဆောင်ဖို့မျှော်လင့်ထားတဲ့အကြောင်းသမရဦးသိန်းစိန်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်။ဒါအပြင်တဘာဝအရင်းမြစ်တွေကိုထုတ်ယူနိုင်မဲ့ကဏ္ဍဘက်မှာတဲ့မြန်မာနိုင်ငံသားတွေအတွက်အကျိုးဖြစ်ထွန်းနိုင်မဲ့ဤပညာကိုအခြေခံတဲ့ယင်းဤမြုပ်နယ်မှုတွေလုပ်ဖို့ကိုလည်းသမရကတိုက်တွန်းခဲ့ပါတယ်
။အခုခါမှာကျွန်တော်တို့နိုင်ငံမှာလူဆက်မှုလုပ်ငန်းများအတွက်ပြင်ပနေပြီးတော့ဒီယင်းဤမြုပ်နယ်မှုတွေတော်တော်များများကျွန်တော်တို့ဝင်ရောက်ဖို့အတွက်ပြင်ဆင်နေပြီးကျွန်တော်တို့ဖြစ်ပါတယ်။ရခီးသွားလုပ်ငန်းကလည်းအများဆုံးကျွန်တော်တို့ဒါဖွံ့ဖြိုးတိုးတက်လာတဲ့အချိန်ကျွန်တော်တို့ဖြစ်ပါတယ်ဒီလိုအချိန်မျိုးမှာကျွန်တော်တို့ဒီဂျာမနီကစီးပွားရေးလုပ်ငန်းရှင်တွေနေနဲ့နောက်ပါဝင်ပြီးတော့ကျွန်တော်တို့လာရောက်ရင်းနှီးဖို့အတွက်ကျွန်တော်အနေနဲ့လည်းဖိတ်ကြားလိုပါတယ
်နိုင်ငံစီးပွားရေးပြန်လည်ထူထောင်မှုတွေလုပ်တဲ့အခါမှာအသေးစားနဲ့အလက်စားလုပ်ငန်းတွေရဲ့အခက်ခဲဟာအရေးကြီးတဲ့အတွက်ဒီလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့2013ခုနှစ်ကတည်းကကော်မတီဖွဲ့စည်းပြီးဆောင်ရွက်ခဲ့တဲ့အကြောင်းကိုတော့ပြည်ထောင်စုသမ္မတမြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဒေါက်တာမျိုးတန်းကအခုလိုပြောပါရစေ
။ဟိုသမ္မတရတာပြီးခဲ့တဲ့နှစ်တည်းက SME Development ဆိုပြီးတော့ဒါဒီဘိုးကော်မတီဖွဲ့လုပ်ငန်းကော်မတီဖွဲ့ရောနော်။အဲ့တော့ဘိုးကော်မတီမှာတော့သူကိုယ်တိုင်သမ္မတကြီးကိုယ်တိုင်ဥက္ကဋ္ဌအဖြစ်ပါဝင်ပြီးတော့အဲ့ဒီကော်မတီမှာကျွန်တော်တို့ရဲ့အသင်းချုပ်ဥက္ကဋ္ဌဦးဝင်းအောင်ကဒီမှာဟိုအဖွဲ့ဝင်ဖြစ်ပါတယ်။ဒီမှာကျွန်တော်တို့ကဘာလို့လိုနေဆိုတော့ SME ရဲ့ Capital investment เนาะ capital လို့ရဲနောက်ကเนาะဟို skill တွေပါလို့ရဲပေါ့เนาะနောက်က technology တို့တာပေါ့เนาะဒီ၃ချက်ကတော့ဒီကပါเนาะ
သမရဦးသိန်းစိန်နဲ့ဝင်းကြီးချုပ်အင်္ဂလာမာကဲတို့တွေ့ဆုံခြင်းမှာမြန်မာနိုင်ငံအတွင်းတစ်ဖက်မှာတိုးတက်လာတဲ့အခြေအနေတွေရှိပေမဲ့နောက်နှစ်မှာကျင်းပမယ့်ရွေးကောက်ပွဲကိစ္စအပါအဝင်တိုင်းသားလူမျိုးပေါင်းစုံရဲ့တိုးတက်မှုနဲ့ပတ်သက်ပြီးတော့လဲဆောင်ရွက်ဖို့လိုအပ်ကြောင်းဆွေးနွေးခဲ့ကြတာပါ။ဂျာမနီနိုင်ငံအနေနဲ့အခုလိုမြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးမြင့်လာတဲ့အချိန်ထဲမှာပဲမြန်မာနိုင်ငံအတွင်းလူ့ခွင့်ချိုးဖောက်မှုတွေဆက်ရှိနေသေးပဲဆိုတာကိုသတိပြုဖို့လိုအပ်ကြောင်းဂျာမနီနိုင်ငံရောက်မြန်မာရေးလှုပ်ရှားသူဦးနွေအောင်ကအခုလိုထောက်ပြပြောဆိုခဲ့ပါတယ်။
မလာဦးသိန်းစိန်တက်လာတဲ့အချိန်တော့သူဟာနိုင်ငံရေးအကျဉ်းသမားပြီးအားလုံးကိုလှုပ်ပေးပါမယ်ဆိုပြီးတော့နော်ဒီရက်တော်မှာသူတို့သူတတ်မှတ်ထားတဲ့အဲ့ဒီရက်အတွင်းဆိုပြီးတော့သူပြောခဲ့တယ်ဟိုဒါပေမဲ့လည်းပဲဟိုထောင်ထဲမှာအခုတည်းနိုင်ငံရေးအကျဉ်းသမားတွေကရှိနေတော့ပဲအဲ့ဒီအပြင်လယ်မြေအရီပိညာရီပြူရာရီဆိုလို့ရှိရင်လည်းပဲနော်ဒီလိုပဲပို့ပြီးတော့ဟိုจัดတဲ့အောင်လုပ်လာတယ်လယ်သမားတွေဆိုရင်တော့မှဟိုသမန်းတနပ်ပဲစားပါလို့ပြောခံရတဲ့ဟာမျိုးတွေတော့ဖြစ်လာတယ်ဆိုတာကြီးတော့ဒီဥစ္စာတွေကမဖြစ်သင့်တဲ့အရာတွေပဲလေ
နိုင်ငံတော်သမရဦးဆောင်နဲ့မြမကိုစလေအဖွဲ့မှာနိုင်ငံသားရေးဝန်ကြီးဦးဝနာမောင်လင်းပြန်ကြားရေးဝန်ကြီးဦးရထော့ပြည်ထောင်စုဝန်ကြီးတချို့လည်းလိုက်ပါလာခဲ့ကြပါတယ်ဂျာမနီမြန်မာဆက်ဆံရေး260ပြည့်အထိမ်းအမှတ်အနေနဲ့ဂျာမနီသမ္မတနဲ့ဝန်ကြီးချုပ်တို့ရဲ့ဖိတ်ကြားမှုနဲ့သမ္မတဦးသိန်းစိန်ဂျာမနီနိုင်ငံကိုလာရောက်လည်ပတ်ခဲ့တာဖြစ်ပါတယ်။ဒါဟာသမ္မတရဲ့တတိယအကြိမ်မြောက်ဥရောပခီးစဉ်လည်းဖြစ်ပါတယ်။ဂျာမနီခီးစဉ်ပြီးရင်တော့ဆွစ်ဇာလန်နဲ့နယ်သာလန်နိုင်ငံတွေစီလည်းတွားရောက်မှာဖြစ်ပါတယ်။ဒီခီးစဉ်တွေအတွင်းမှာလည်းမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်စီးပွားရေးကူညီတွေရရှိနိုင်လိမ့်မယ်ဆိုပြီးတော့လည်းခံမှန်းသုံးသပ်မှုတွေရှိနေပါတယ်ခင်ဗျာ။
စီးပွားရေးကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုလှည့်ကြတာကတော့တုဒ္ဒဆုံလင်အမေရိကန်တခွင်ဖြစ်ပါတယ်အခုတပတ်တုဒ္ဒဆုံလင်အမေရိကန်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာမော်ကွန်းတင်ခဲ့ရတဲ့စက်တင်ဘာလအတွင်းအခိုက်အတန့်တွေကကောင်းတို့ရာရာတွေကိုရွေးချယ်ပြီးအပိုင်းတစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်နဲ့ကိုဇော်ဝင်းလိုင်ကမက်ခင်ဖြူထွေးနဲ့အတူတင်ပြပေးထားပါတယ်
မခင်ပြည့်ထွေးရေကဘာမမကလေးငယ်တွေအသက်မပြည့်ခင်အလုံးမလုံခိုင်းကြဖို့အထူးသဖြင့်တော့သူတို့ဆန္ဒမပါပဲအလုံးချမ်းတွေကိုအာရမစေခန်းခြင်းမလုပ်ကြဖို့ဆိုတဲ့ပြောဆိုတာတွေတော့ကြားဘူးတယ်မလားဗ
ျကြားဘူးတာပေါ့ကုစုံဝင်လိုက်ရေဝွေးဝေးလန်လန်သွားကြည့်စရာမလိုပါဘူးကျွန်တော်တို့မြန်မာနိုင်ငံထဲမှာကိုပဲအသက်မပြည့်တဲ့ကလေးငယ်တွေအယွင်နဲ့မလိုက်အောင်အလုံးချမ်းတွေမျိုးစုံလုပ်နေကြတာဒုနဲ့ဒီပဲ
ဟ ဟုတ်တယ်ဗျခလင်းငယ်တွေဟာပညာသင်ကြားရမယ့်အရွယ်ဖြစ်တဲ့အပြင်ငယ်လွတ်တဲ့အချိန်အလောက်ကျန်းတွေကိုလူနဲ့မလိုက်အောင်ခိုက်စေခံနေကြရတာတွေရှိတာကိုအဲ့ဒီအရွယ်မရောက်သေးတဲ့ခလင်းငယ်တွေအလောက်ကျန်းလုတ်ခိုင်းခြင်းကကာကွယ်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့အမေရိကန်လွှတ်တော်ကလုပ်ငန်းခွင်အတွင်းကခလင်းငယ်တွေကိုကာကွယ်ပေးတဲ့ပထမဆုံးဥပဒေကို1916ခုနှစ်စက်တင်ဘာလ1ရက်နေ့မှာစတင်ပြဋ္ဌာန်းလိုက်တယ်လေအဲ့ဒီအချိန်တုန်းကအသက်16နှစ်အောက်ခလင်းငယ်တွေအထက်ချုပ်ဆက်ယုံတွေမိုင်းတူးတဲ့လုပ်ငန်းတွေမှာလုပ်အားကနည်းနည်းနဲ့အချိန်အကြာကြီးလုပ်နေကြရတာကြောင့်ကလေးအခွင့်အရေးအကာအကွယ်ပေးရေးလှုပ်ရှားသူတွေကနှစ်ပေါင်းရာနဲ့ချီပြီးစူးစမ်းလှုပ်ဆောင်ကြကြတာကြောင့်အဲ့ဒီလိုဥပဒေပြဋ္ဌာန်းဖို့ဖြစ်လာတာ
ကလေးငယ်တွေကိုအကာအကွယ်ပေးတဲ့ဥပဒေ1916ခုနှစ်ကပြဋ္ဌာန်းခဲ့တယ်ဆိုပေမဲ့ဒီကနေ့အထိကလေးငယ်တွေဟာစက်ယုံအလုပ်ယုံတွေမှာအလုပ်ချမ်းတွေလုပ်နေကြရတော့မယ်မဟုတ်လားကိုစောဝင်းလိုင်းရဲ့
မခင်ပြည်တွေကမြန်မာဘင်္ဂလားဒေ့ရှ်စတဲ့အာရှနဲ့အာဖရိကတိုက်အပါအဝင်စင်ရွန်းပါတဲ့နိုင်ငံတွေကကလေးတွေကိုကြည့်ပြီးပြောနေတာဖြစ်မယ်အမေရိကန်တို့ဥရောပတိုက်တို့လိုဖွံ့ဖြိုးပြီးနိုင်ငံတွေမှာတော့အခုနောက်ပိုင်းမရှိသလောက်နေသွားပါပြီဗျ။အမေရိကန်မှာတခြားနိုင်ငံတွေနဲ့မတူတာကဘိုးဆိုးရကဥပဒေတစ်ခုပြဋ္ဌာန်းလိုက်ရင်အများစုကလိုက်နာကြတယ်လေ။ဒါပေမဲ့လွတ်တော်အနေနဲ့သူ့ရဲ့ဘောင်ကိုကျော်ပြီးကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေမှာဝင်ရောက်ဆွတ်ဖက်တယ်ဆိုတဲ့အကြောင်းပြချက်နဲ့အဲ့ဒီဥပဒေတစ်ခုကိုနိုင်ငံတော်တရားရုံးချုပ်ကပယ်ချလိုက်တယ်တဲ့ဗျ။လွတ်တော်ကနေနောက်ထပ်နှစ်ကြိမ်တန်းစူးစမ်းခဲ့ပေမဲ့လည်းမအောင်မြင်ခဲ့ဘူးလို့ဆိုတယ
်။ဟမ်ဒါဆိုအဲ့ဒီဥပဒေကအတိမဖြစ်လိုက်ဘူးပေါ့။
မဖြစ်လိုက်ဘူးမကင်ပြည်တွေ့ရဲ့ဒါပေမဲ့1938ခုနှစ်မှာ Fair Labor Standard Act ဆိုတဲ့လုပ်ငန်းခွင်အတွင်းသာရုံညီမျှရှိရေးဆိုတဲ့ဥပဒေနောက်တစ်ခုကိုပြဋ္ဌာန်းလိုက်တယ်လေအဲ့ဒီဥပဒေအရတနေ့မှာအလုပ်လုပ်ချိန်ဘယ်လောက်ရှိရမလဲလူတူးမှာအ ਨੇ စုံလစာဝင်ွေဘယ်လောက်ရသင့်တယ်ဆိုတာတွေကိုသတ်မှတ်ပြလိုက်တာလေတနည်းအားဖြင့်တော့လုပ်ငန်းခွင်အတွင်းကလင်းငယ်တွေကိုအကာအကွယ်ပေးရေးဥပဒေကိစ္စအတွက်ဥပဒေပြည့်ရေးနဲ့တရားစင်ရေးအဖွဲ့နှစ်ဖွဲ့အကြားအငင်းပွားနေတဲ့ပြဿနာကိုဒီဥပဒေသစ်နဲ့အစားထိုးပြီးဖြေရှင်းလိုက်တဲ့သဘောပေါ့ဗျာအဲ့ဒီအရွယ်မရောက်သေးတဲ့ကလေးငယ်တွေကိုအကာအကွယ်ပေးတဲ့ဥပဒေကိုလွတ်တော်ကပြဋ္ဌာန်းဖို့ကြိုးစားတဲ့နေ့1916ခုနှစ်စက်တင်ဘာလ1ရက်နေ့မှာပဲ Abrahamson Act လို့ခေါ်တဲ့တနေ့အလုပ်လုပ်ချိန်၈နာရီပဲလုပ်ရမယ်ဆိုတဲ့ဥပဒေကိုလည်းတပါးတည်းပြဋ္ဌာန်းခဲ့ကြတယ်လေ
။အော်လက်စသက်တော့တနေ့၈နာရီအလုပ်လုပ်ရမယ်ဆိုတာအဲ့ဒီကလေးကစခဲ့တာကိုအဲ့ဒီတုန်းကများ၆နာရီပဲလုပ်ရမယ်လို့သတ်မှတ်ခဲ့ရင်အရန်ကောင်းပါပဲ။အဲ့ဒါဆိုကျမတို့လည်းအခု၈နာရီလုပ်ရမယ်အစား၆နာရီပဲလုပ်ရတော့မှာ
။အောက်မလေးရွှေညာတော်ဆူရှာလာကြီးလာမခင်ပြထွေးရဲ့။ကိုရှိခေကလူကြီးတွေကအသေးအချာပဲပေါင်းစုံကတွက်ချက်ပြီးတော့မှအလုပ်လုပ်ချိန်၈နာရီဆိုတာကိုသတ်မှတ်ခဲ့ကြတာဗျစိတ်မန်းနဲ့ပြောခဲ့ကြတာမဟုတ်ဘူးလေနောက်အဲ့ဒီတုန်းက၆နာရီသတ်မှတ်မယ်ဆိုလဲနောက်ပိုင်းလူတွေကလက်မခံရင်ပြန်ပြင်ကြမှာပဲအခုဟာက၈နာရီဆိုတာလက်တွေ့ကြလို့အများကဆက်ပြီးတော့လက်ခံထားကြတာပေါ့ဗျာကဲထားပါလုပ်ငန်းငွေအကြောင်းပြောနေရင်ကစက်တင်ဘာလ၁ရက်နေ့ဟာအမေရိကန်နိုင်ငံကအလုပ်သမားနေ့ဆိုတော့အားလိုက်ရလဲဖြစ်တယ်လေမကင်ပြူတရဒီအားလိုက်ရမှာဘာလို့မစိတ်ကူးထားလဲ
အလုပ်သမားနေ့ဆိုရရုံပိတ်ရဲဆိုပေမဲ့တနေ့လာနေဖြစ်နေတော့ကျမကအလုပ်မပိတ်ဘူးလေကုစော်ဝင်းလာရဲ့အလုပ်ဆင်းရမှာပဲသူများတွေလိုကန်းကြီးသွားအပန်းဖြေတာတို့အသားကင်လှုပ်ရှားတာတို့မလုပ်နိုင်ပါဘူးရှင
်အမလေးတနာတော်တနာလာပြီဟုတ်ပါပြီကျွန်တော်ကလည်းစက်တင်ဘာလ1ရက်နေ့ကတိုက်တဲ့ဆန်ဆန်အလုပ်သမားနေ့ဖြစ်နေလို့စကားဆက်မိသွားတာပါအဓိကပြောချင်တာကတော့အလုပ်သမားနေ့ဘယ်ချိန်ကစတတ်မှတ်ခဲ့တယ်ဆိုတဲ့ကိစ္စပ
ါဘယ်တော့ကဘလို့တတ်မှတ်ခဲ့ရတယ်လဲပြောပြပါဦ
းဒီလိုဗျအမေရိကန်နိုင်ငံမှာပထမဆုံးအလုပ်သမားနေ့ကို1882ခုနှစ်စက်တင်ဘာလ4ရက်နေ့မှာစပြီးဆင်နွှဲခဲ့ကြတာလေအဲ့ဒီအချိန်တုန်းကတော့တနင်္ဂနွေလုံးအတိုင်းတာနဲ့မဟုတ်ဘဲနယူးယောက်မြို့တစ်ခုထဲမှာစလိုက်ကြတာနယူးယောက်မြို့ကအလုပ်သမားခေါင်းဆောင်ပီတာမက်ဂွိုင်ယာဆိုတဲ့သူကအလုပ်သမားသမဂ္ဂတွေအဖွဲ့အစည်းတွေရဲ့အင်အားကိုပြသတဲ့အနေနဲ့ချီတက်ပွဲတွေအဲ့ဒီနေ့မှာလုပ်ကြဖို့စပြီးအကြံပြုလိုက်တာတဲ့အဲ့ဒီကနေတဖြည်းဖြည်းလူတီများပြီးတခြားမျိုးတွေကိုပါကူးဆက်လာရကနေစနစ်နဲ့ကြားတဲ့အခါ1894ခုနှစ်မှာစက်တင်ဘာလရဲ့ပထမဆုံးတင်းနှလာနေ့ကိုပြည်ထောင်စုအစိုးရကအလုပ်သမားနေ့နိုင်ငံတော်အလားရဲ့အဖြစ်သတ်မှတ်လိုက်တာတဲ့အလုပ်သမားနေ့ကနှစ်စဉ်တင်းနှလာနေ့ဆိုတော့စနစ်တင်းနှုန်းတွေနဲ့ပေါင်းလိုက်ရင်အလုပ်ပိတ်ရက်၃ရက်ဆက်တိုက်ဖြစ်သွားတာပေါ့ဗျာဒါကြောင့်မခင်ဖြူထွေးပြောသလိုလူတွေကကန်းကြေးသွားအပန်းဖြေကြတာတို့မိသားစုနဲ့အတူအိမ်မှာဘာဘီကျူးလို့ခေါ်တဲ့အသားကင်စားတာတို့လုပ်ကြတာလေနောက်အလုပ်သမားနေ့ဟာအမေရိကန်ကလေးတွေအတွက်နွေရာသီကြောင်းပိတ်ရက်လဲကုန်တဲ့အချိန်မိဘတွေအတွက်နွေရာသီအားလိုက်ရက်တည်းကလဲပြီးဆုံးတဲ့အချိန်ဆိုတော့ကြောင်းနေပြန်ဖွင့်မဲ့နောက်ဆုံးအားလိုက်ရက်လို့လဲဖြစ်နေတယ်လေကဲအလုပ်သမားတွေအကြောင်းကြီးပဲပြောလာတာလဲများပြီအခုဆက်ပြီးတော့ဒုတိယကမ္ဘာစစ်မှာဂျပန်တွေလက်နက်ချခဲ့တဲ့အကြောင်းကိုလဲပြောပြရအောင်မယ်ဗ
ျရှင်ကိုစောဝင်းလိုက်ဘာပြောလိုက်တာလဲ
ဟာမခင်ပြည်တွေကလဲစိတ်နဲ့လူနဲ့တခြားစီဖြစ်နေပြီထင်တယ်ဒုတိယကမ္ဘာစစ်တုန်းကဂျပန်တွေလက်နက်ချခဲ့တဲ့အကြောင်းကိုပြောပြမလို့ပြောတာဗျ
ကိုယ်စုံဝင်းလင်ကဂျပန်အကြောင်းကိုရောက်သွားတာကိုကျမကအလုပ်သမားနေ့အားလည်းရဲ့အကြောင်းစဉ်းစားနေတော့မှရှိသေးတယ်။နောက်နေ့အားလည်းရဲ့မှာမလုပ်ရင်ကောင်းမလဲဆိုပြီးတော့စဉ်းစားနေတာရှင့်။စဉ်းစားတာလေးတောင်အဆုံးမတက်လိုက်ရအောင်။ကိုစုံဝင်းလင်ကအကြောင်းအရာပြောင်းလိုက်တာကို
။ကဲပါ။ပြီးရင်စိတ်တိုင်းကျစဉ်းစားခွင့်ပေးမယ်။အခုတော့ကျွန်တော်ပြောမယ့်အကြောင်းအရာလေးကိုအရင်နားထောင်ကြည့်လိုက်ဦး။ဒုတိယကွာစစ်အပြီးမှာဂျပန်တို့စစ်ရုံးပြီးလက်နက်ချတဲ့အခမ်းအနားကို1945ခုနှစ်စက်တင်ဘာလ2ရက်နေ့မှာကျင်းပခဲ့တယ်လေ။ အဲ့ဒီအခမ်းအနားကိုတိုကျိုပင်လယ်အော်အတွင်းပစိဖိတ်ဒေသဆိုင်ရာအမေရိကန်ရစ်တပ်ကတိုက်လေရင်မီဇူရီပေါ်မှာအမေရိကန်စစ်ဗိုလ်ချုပ်ကြီးဒေါက်ကလတ်စ်မက်ကာသာကဥဆောင်ကျင်းပခဲ့တာတဲ့အဲ့ဒီအခမ်းအနားမှာဗိုလ်ချုပ်ကြီးမက်ကာသာကတက်ရောက်လာကြတဲ့ညွန်ပေါင်းတောက်ဖွဲ့တွေကိုစားအခုလိုပြောကြားခဲ့တယ်လေ
It is my earnest hope and indeed the hope of all mankind that from this solemn occasion a better worldshall emerge out of the blood and carnage of the past
ကျွန်တော်ရဲ့လေးနဲ့တဲ့မျောလင်းချက်ဖြစ်တယ်လို့လူသားအားလုံးရဲ့မျောလင်းချက်ဖြစ်တဲ့အချက်ကတော့ဒီအခမ်းအနားကနေအတိတ်မှာတတ်ခဲ့ဖြတ်ခဲ့ရတာတွေသွေးမြေကြခဲ့ရတာတွေကနေပုံမူကောင်းမွန်တဲ့ကဘာကြီးပေါ်ထွန်းလာလိမ့်မယ်ဆိုတာပါပဲလူကုံတိတ်ခါကိုအလေးထားတဲ့ကဘာကြီးဖြစ်လာဖို့လူသားတွေအမျက်နှိုးဆုံးဖြစ်တဲ့ဆန္ဒဖြစ်တဲ့လွတ်လပ်မှုတီးခတ်မှုတရားမျှတမှုတို့ကိုလည်းဖြည့်ဆည်းပေးနိုင်တဲ့ကဘာကြီးဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ်ဂျပန်အေဂရစ်ဂျပန်အစိုးရဂျပန်စစ်ဌာနချုပ်တို့ရဲ့ကိုယ်စားလှယ်တွေကိုကျွန်တော်ဖိတ်ခေါ်ပြီးတော့စာချုပ်ရဲ့တတ်မှတ်ထားတဲ့နေရာတွေမှာလက်နဲ့ချရဲဆိုတာကိုလက်မှတ်ထိုးဖို့ကျွန်တော်ဒီနေရာကနေဖိတ်ခေါ်ပါတယ်။အ
ဲ့ဒီအချိန်ကမီဇူရီသင်္ဘောကြီးပေါ်မှာလွင့်ထူထားခဲ့တဲ့အမေရိကန်အလံကြီးဟာလည်းပလက်စစ်ကန်ကိုဂျပန်နေတိုက်ခိုက်တဲ့အချိန်တုန်းကဝါရှင်တန်ဒီစီမြို့မှာရှိတဲ့လွတ်တော်အဆောက်အဦကြီးမှာလွင့်ထားခဲ့တဲ့အလံလို့ပြောတယ်ဗျ
။ဒါဆိုရင်တော့အမေရိကန်ကလက်စားချေတဲ့သဘောနဲ့ဒီလံကိုရွေချက်ရှိရှိလွင့်ထူလိုက်တာပဲဖြစ်ရမယ်။
နိုင်ငံကြီးတွေဆိုတော့အဲ့ဒီလိုကိစ္စတွေကိုတရားဝင်ထုတ်ဖို့ပြောဆိုလို့တော့ဘယ်ရှိမလဲမခင်ပြထွေးရဲ့ဒါပေမဲ့တွေးကြည့်ရင်တော့သိတာတာပေါ့ဗျာဂျပန်ကပလဲစစ်ခန်းကိုအဲ့ဒီလိုဝင်တိုက်လိုက်လို့လဲအမေရိကန်ကဒုတိယကမ္ဘာစစ်ထဲပါလာတာမလားကဲအခုဆက်ပြီးကယ်လီဖိုးနီးယားပြည်နယ်အမေရိကန်ပြည်ထောင်စုထဲပါလာတဲ့အကြောင်းကိုလည်းပြောပြရအောင်မယ
်ဟုတ်တော့ကယ်လီဖိုးနီးယားပြည်နယ်ကငိုကလေးကအမေရိကန်နိုင်ငံတည်းကပဲမဟုတ်ဘူးလားကုစုံဝင်လိုက်ရဲ့
မဟုတ်ဘူးဗျကယ်လီဖိုးနီးယားပြည်နယ်ရဲ့မူလပိုင်ရှင်ကမက္ကဆီကိုနိုင်ငံလေအဲ့ဒီမတိုင်ခင်တုန်းကတော့ဥရောပတိုက်သားတွေအမေရိကတိုက်ကိုရောက်လာပြီးစပိန်နေမသိမ့်ပိုက်ခင်အထိကတော့ Red Indian နေပိုင်တဲ့နေမြေတစ်ခုပေါ့ဗျာလူရင်းတူရှင်းပြောရင်တော့အမေရိကန်နဲ့မက္ကဆီကိုတို့စစ်ဖြစ်ပြီးတဲ့နောက်ပိုင်းစစ်နိုင်တဲ့အမေရိကန်လက်ထက်ကိုမက္ကဆီကိုကကယ်လီဖိုးနီးယားပြည်နယ်ကိုပေးလိုက်ရတာပေါ့ဗျာအဲဒါကြောင့်ကယ်လီဖိုးနီးယားပြည်နယ်ဟာအမေရိကန်ပြည်ထောင်စုရဲ့32ပြည်နယ်မြောက်ပြည်နယ်တစ်ခုအဖြစ်နဲ့1850ခုနှစ်စက်တင်ဘာလ9ရက်နေ့မှာတရားဝင်ဖြစ်လာခဲ့တာလေအစောပိုင်းကတော့ကယ်လီဖိုးနီးယားပြည်နယ်ဟာဘာဆိုက်ပြိုးရေးမှလည်းမဖြစ်မမေရရတန်ဖိုးရှိလာတဲ့တွင်းထွက်ပစ္စည်းလည်းမရှိတော့မက္ကဆီကိုဘက်ကလည်းလက်လွတ်ဆုံးရှုံးလိုက်ရတဲ့အတွက်တိတ်နှမျောလာပုံတော့မပေါ်ဘူးအခုတော့သိကြတဲ့အတိုင်းပဲကယ်လီဖိုးနီးယားပြည်နယ်ဟာကမ္ဘာကျော်ဟောလိဝုဒ်ရုပ်ရှင်ထုတ်လို့ရင်းနဲ့ Silicon Valley တို့ရှိတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ပြီးတကမ္ဘာလုံးကလူတွေအားကျစရာနေရာတစ်ခုဖြစ်နေပြီလေကဲပြောလာတာလည်းများပြီဒီတစ်ပတ်တော့ဒီမှာပဲနားကြအောင်ဆိုရက
်ကောင်းပါပြီရှင
်သရရှင်အပေါင်းဘုသူတ္တအဖျားပြားတိုးပွားနိုင်ကြပါစေခင်ဗျာ
တူတာဆုံးလင်အမေရိကန်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် VOA American တန်ကနေဒီနေ့ညနေထုတ်လွှင့်မဲ့အင်္ဂါညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16925တို့ကနေတင်ဆက်သွားမှာဖြစ်ပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
ကမ္ဘာတဝန်းဆင်းရဲမွဲတေမှုငတ်မွတ်မှုယောဂဗျာအခြေခံပညာသင်ကြားခွင့်နဲ့တန်ရှင်းတဲ့တောက်ရည်ရရှိမှုပြဿနာတွေကို2015ခုနှစ်နောက်ဆုံးထားပြီးတော့ရော့ကျသွားအောင်နဲ့အမျိုးသမီးတွေရဲ့အဆင့်တန်မြင့်တက်ဖို့အတူတကွလက်တွဲလှုပ်ဆောင်ကြဖို့မြင့်မြတ်တဲ့ရည်မှန်းချက်တစ်ခုကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကြားလွန်ခဲ့တဲ့14နှစ်ကချမှတ်ခဲ့ကြပါတယ်။ဒီလိုတိုးတက်ဖို့အတွက်ရှစ်နေရာကိုရွေးချယ်ခဲ့ပြီးတော့ MDG ထောင်စုနှစ်ဖွံ့ဖြိုးရေးရည်မှန်းချက်များလို့စုပေါင်းအမည်ပေးခဲ့ကြပါတယ်။ဒီလိုအရေးပါတဲ့အစီအစဉ်ကိုတက်ကြွလှုပ်ရှားသူတွေနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေအပါအဝင်အရက်ဖက်လူမှုအဖွဲ့တွေကနေစတင်လှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ဩဂတ်စ်လနောက်ပိုင်းမှာတော့နိုင်ငံပေါင်း118နိုင်ငံကကိုယ်စားလှယ်တွေနဲ့ NGO အဖွဲ့စည်းပေါင်း900ရို့ဟာကုလသမဂ္ဂသတင်းထုတ်ပြန်ရေးအဖွဲ့ရဲ့65ချိန်မြောက် NGO ညီလာခံကြီးမှာတွေ့ဆုံခဲ့ကြပြီးတင်ပြထားတဲ့ MDG ထောင်စုနှစ်ဖွံ့ဖြိုးရေးအစီအစဉ်နဲ့2015ခုနှစ်နောက်ပိုင်းဆက်လက်ဆောင်ရွက်ရမယ့်ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီညီလာခံကြီးနဲ့ကုလသမဂ္ဂရဲ့2015ခုနှစ်နောက်ပိုင်းဖွံ့ဖြိုးရေးအစီအစဉ်တစ်ခုလုံးဟာမြင့်မြတ်တဲ့ရည်မှန်းချက်တွေကိုချမှတ်ရုံအတွက်မဟုတ်ဘဲဒီရည်မှန်းချက်တွေဖြစ်မြောက်အောင်ကျမတို့ဘာတွေလှုပ်ဆောင်နိုင်မလဲဆိုတာကိုရှာဖွေဖို့ပါလို့ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းသတ်မှတ်ကြီးဆမတာပါဝါကပြောဆိုခဲ့ပါတယ် MDG အစီအစဉ်ကိုသဘောတူခဲ့ကြပြီးကြတဲ့ကဒီရည်မှန်းချက်တွေနဲ့ပတ်သက်ပြီးတော့ထူးခြားတဲ့တိုးတက်မှုတွေရှိခဲ့ပါတယ်လူတန်းပေါင်း600ကျော်ဟာအလွန်အမင်းဆင်းရဲမွဲတေတဲ့ဘဝကနေလွတ်မြောက်ခဲ့တယ်လို့ရေဘူးရအရေအတွက်ဒန်းတူလောက်ရှိတဲ့မိန်းကလေးနဲ့ယောက်ျားလေးတွေဟာလည်းအခြေခံပညာသင်ကြားနိုင်ခဲ့ကြပြီးတော့ HIV AIDS ဝေဒနာရှင်14သန်းနီးပါးဟာလည်း ARV စေဝါတွေကိုရရှိခဲ့ကြတာပါ။တိုးတက်မှုတော်တော်များများဟာအိန္ဒိယနဲ့တရုတ်နိုင်ငံတို့ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကြောင့်ရရှိလာတာဖြစ်ပေမဲ့လည်းကမ္ဘာနေရာတော်တော်များများမှာဆင်းရဲမွဲတေမှုတွေတိတ်မလျော့ကြသေးတာကိုလည်းတွေ့ရပါဗျ။ဒီလူတွေအကျိုးရှိအောင်ဘာတွေလှုပ်ဆောင်ဖို့လိုအပ်နေပါသလဲ။ပထမတစ်ချက်အနေနဲ့ကတော့ငြင်းချမ်းပြီးကောင်းမွန်တဲ့အုပ်ချုပ်မှုမျိုးတွေကိုရည်မှန်းချက်တွေဖြစ်ထည့်သွင်းသင့်တယ်လို့တာမတ်ကြီးပါဝါကပြောဆိုခဲ့ပါဗျ။ရည်မှန်းချက်တွေကိုအကောင့်ထည့်ဖို့ဥပဒေပြဋ္ဌာန်းယုံကြည်ကိုးစားလောက်တဲ့အဖွဲ့အစည်းတွေထူထောင်ခဲ့ကြတဲ့နိုင်ငံတွေအနေနဲ့ကတော့ပဋိပက္ခတွေကိုပုံမဟန်တားနိုင်ကြသလိုပုဂ္ဂလိကခန္ဓာဖွံ့ဖြိုးတိုးတက်အောင်ဖန်တီးတဲ့နေရာမှာအပြန်အလှန်အနေနဲ့တိုးတက်မှုတွေလည်းရရှိခဲ့ကြတာပါအကြမ်းဖက်မှုနဲ့တရားဥပဒေစိုးမိုးမှုမရှိတဲ့နိုင်ငံတွေမှာတော့ထောင်စုနှစ်ဖွံ့ဖြိုးရေးရည်မှန်းချက်တွေပြည့်မီတိုးတက်မှုတိတ်မရှိတာကိုတွေ့ရပါတယ်1981ခုနှစ်ကနေ2005ခုနှစ်တွင်ပဋိပက္ခတွေပြင်းထန်တဲ့အကြမ်းဖက်မှုတွေကြုံခဲ့ရတဲ့တိုင်းပြည်တွေမှာမွေးကင်းစကလေးငယ်တေဆုံးမှုနှုန်းရော့ကျအောင်ဆောက်ရွက်မှုတွေမှာနှစ်ဆလောက်နောက်ကျကျန်နေသလိုအာဟာရမပြည့်ဝမှုဟာဆိုရင်လည်း3ဆလောက်ထိရှိခဲ့တဲ့အကြောင်းသံမတ်ကြီးပါဝါကပြောပါတယ်ဒုတိယတစ်ချက်ကတော့တက်ကြွလှုပ်ရှားသူတွေနဲ့အဖွဲ့အစည်းတွေအနေနဲ့ထိလွယ်ခိုက်လွယ်ခြေနေတွေနဲ့ရင်ဆိုင်နေရသူတွေအပေါ်ရေရှည်လေးလေးနက်နက်အကျိုးဖြစ်ထွန်းစေနိုင်မဲ့ကိစ္စတွေကိုပိုပြီးအာရုံစိုက်ဖို့လိုအပ်နေတာပါအရင်နဲ့မတူပဲကဘာတဝမ်းဘယ်နေရာမှာမဆိုမမျှတမှုနဲ့ဆင်းရဲမွဲတေမှုတွေရှိနေတာဟာကျမတို့ရဲ့စံတန်မိုးတွေနဲ့ဆန့်ကျင်နေုံသာမကကျမတို့ရဲ့အနာဂတ်ဟာလည်းအပြန်အလှန်ဆက်နွယ်နေကြတာမို့အားလုံးအတွက်လုံခြုံမှုနဲ့တာယာဝါပြောမှုတွေကိုထိခိုက်စေတယ်လို့လည်းတန်မတ်ကြီးပါဝါကပြောဆိုခဲ့ပါတယ်ရှင
်အမေရိကန်စုရိုက်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
ခုထုတ်လွှင့်ခဲ့တာကတော့ American ဆိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တွဲမှာသတင်းအချင်းချုပ်ကိုကိုသားညုံကကြီးညာပေးပါမယ
်။အီရတ်နိုင်ငံအတွင်းညှိနှုတ်တဲ့ဆိုးရသစ်တရက်ကိုအီရတ်လွှတ်တော်ကအတီးပြုတ်ပေးခဲ့တာဟာအီရတ်နိုင်ငံအတွက်သမိုင်းမှတ်တိုင်တရက်ဖြစ်ပြီးတော့ ISD Islam အစွန်းရောက်တွေကိုနှိမ်နင်းမှုအတွက် American ကျူးပန်းအားထုတ်မှုတွေအတွက်လည်းအရေးပါမှုဖြစ်စေတယ်လို့ American နိုင်ငံရဲ့ဝန်ကြီး John Kerry ကပြောဆိုလိုက်ပါတယ်။ဝန်ကြီးချုပ်သစ် Haider El Abadi ဦးဆောင်တဲ့အစိုးရအသစ်ဟာအီရတ်နိုင်ငံတွင်းကမတူကွဲပြားတဲ့လူမှုအတိုင်းအဝန်းတွေကိုတပေါင်းတစ်စီးတည်းဖြစ်အောင်လုပ်ပြီးတော့အီရတ်ပြည်သူတွေဆန္ဒရှိနေတဲ့အနာဂတ်ကိုတည်ဆောက်နိုင်စွမ်းရှိတယ်လို့ Mr. Kerry ကပြောပါတယ်။အီရတ်နိုင်ငံတွင်း IS အစိုးရမွတ်စလင်တွေကိုနှိမ်နင်းဖို့ရာ Shia Sunni ကတူပါဝင်တဲ့ညီညွတ်တဲ့အစိုးရတရက်မဖြစ်မနေလိုအပ်နေတယ်လို့ American ပြည်ထောင်စုကပြောဆိုထားတာပါ။IS အဖွဲ့ဟာဆိုလို့ရှိရင်ဒီအီရတ်မြောက်ပိုင်းနဲ့ဆီးရီးယားနိုင်ငံတွေကအတော်များများကိုသိမ်းယူထားပြီးတော့အီရတ်မြို့တော်ဘက်ဒက်ထိပါချိန်ချောင်းနေပါတယ်။အီရတ်ဆိုရသည့်ဒီဝန်ကြီးချုပ်ဖြစ်တဲ့အဘဒီကိုသမ္မတဥဘာမကလည်းနှုတ်ခွန်းဆက်ဂုဏ်ပြုစကားဖုန်းကားတစ်ဆင့်ပြောခဲ့တယ်လို့သမ္မတအင်ပြီတော်ကထုတ်ပြန်ပါတယ်။အီရတ်ပြည်သူအလုံးရဲ့မကျေနပ်မှုတွေလူလားချက်တွေကိုအဆိုရသည့်အနေနဲ့ဖြည့်ရှင်းသွားဖို့ဆိုတာအရေးကြီးတယ်ဆိုတာခေါင်းဆောင်နှုတ်ကသဘောတူညီခဲ့ကြပါတယ်။ဗြိတိန်ပြည်မကြီးအလစ်စဘက်ရဲ့မိဖြစ်သူမင်းသားဝီလျံနဲ့သူ့ရဲ့ဇနီးသက်ကိတ်ဟာအခုဆိုလို့ရှိရင်ဒုတိယမြောက်ရင်သွေးငယ်ရတော့မယ်လို့ဘရစ်ရှာတော်ဝင်မိသားစုကမနေ့တင်းလာနေတုန်းကကြေညာလိုက်ပါတယ်။သူရဲ့ပထမဆုံးတာဝန်ကလေးကိုတော့ပြီးခဲ့တဲ့နှစ်ဇူလိုင်လမှာမွေးဖွားခဲ့ပြီးတော့မင်းသား George ဆိုပြီးတော့အမည်ပေးထားပါရယ်အခုလိုမျိုးဒုတိယမြောက်ရင်သွေးရတော့မယ်ဆိုတဲ့သတင်းကောင်းအတွက်ဝမ်းမြောက်မိတဲ့အကြောင်းဝန်ကြီးချုပ် David Cameron ကသူ့ရဲ့ Twitter လူမှုကွန်ရက်ဆာမျက်နှာမှာဖော်ပြရေးသားထားပါရယ်လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးသစ်ဖြစ်တဲ့ဇူလိုင်နိုင်ငံမင်းသားလည်းဖြစ်နှစ်တော်ကြာတန်မာတာဝန်ထမ်းဆောင်ခဲ့သူဖြစ်တဲ့ ZL Hussein ကတာဝန်ယူလိုက်ပြီဖြစ်ပါရယ်ခင်ဗျာ
အင်္ဂါနေ့မနက်ဖြန်နိုင်ငံကသတင်းအချင်းချုပ်ကိုကိုသားညုံကကြီးညာခဲ့တာဖြစ်ပါတယ်ဒီမနက်အတွက်စီစဉ်ထုတ်လို့ရမှုကဦးဆန်မိုးဝေဖြစ်ပြီးအင်ဂျင်နီယာကတော့ Jimmy Good ဖြစ်ပါတယ်အင်္ဂါနေ့မနက်ဖြန်6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48 50တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်ဒေါတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.